ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးသစ်ကိုတရုတ်သိပ္ပံပညာရှင်တွေကလူတွေနဲ့စမ်းသပ်ပြီးတပတ်မပြည့်ခင်မှာပဲအဲ့ဒီကာကွယ်ဆေးကိုစမ်းသပ်ထိုးခံမဲ့ဒုတိယအတုပ်ကိုရွေးချယ်လိုက်ပြီလို့တရုတ်စူးရပိုင်းသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့အစီအစဉ်အတွက်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဟူဘေးပြည်နယ်ကအသက်18နှစ်အထက်လူ900ကိုခေါ်ယူစုဆောင်းနေတာဖြစ်ပါတယ်။အခုထုတ်လုပ်နေတဲ့ကာကွယ်ဆေးတွေအနေနဲ့အဆင့်30ဆင့်ဒါမှမဟုတ်အဆင့်၄ဆင့်အထိစမ်းသပ်ဆက်ဆဲမှုတွေလုပ်သွားမှာဖြစ်ပါတယ်။စမ်းသပ်မှုတွေလုပ်နေစဉ်ကာလအတွင်းလူရေအတွက်ကိုလည်းတိုးပြီးလုပ်သွားမှာဖြစ်တဲ့အပြင်အဲ့ဒီနောက်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေဘလောက်ရှိတယ်ဆိုတာနဲ့ဘလောက်ထိထိရောက်မှုရှိလဲဆိုတာတွေကိုအနီးကပ်စောင့်ကြည့်ပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်။ကာကွယ်ဆေးစမ်းသပ်မှုတွေဟာနှစ်နဲ့ချီကြာနိုင်ပေမဲ့အခုလက်ရှိဖြစ်နေတဲ့ကာယောဂါမှာတော့ပိုပြီးတော့မြန်မြန်ဆန်ဆန်ထုတ်လာနိုင်တဲ့အခြေအနေရှိတယ်လို့ခန့်မှန်းရပါတယ်။ဒါဟာဒုတိယဆင့်စမ်းသပ်မှုကိုလင်းလင်းမြန်မြန်လှုပ်ဆောင်လိုက်တာဖြစ်ပြီးဒါကိုကြည်ကြားအဖြစ်တရုတ်နိုင်ငံအနေနဲ့အလွန်ကိုစနစ်တကျနဲ့အမြန်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတယ်လို့ American ပြည်ထောင်စု Oregon ပြည်နယ်မှာရှိတဲ့မြောက်ဝွန်နဲ့လူမျိုးနွယ်စုတွေကိုလေ့လာတဲ့အမျိုးသားသုတေသနဌာနကကာကွယ်ဆေးလေ့လာသူ Mark Slifka ကပြောပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးစမ်းသပ်မှုပထမအဆင့်ကိုပြီးခဲ့တဲ့ March 16ရက်နေ့ကလှုပ်ဆောင်ခဲ့တာပါ။တရုတ်နိုင်ငံကအဲ့လိုစမ်းသပ်လိုက်တဲ့အချိန်တည်းမှာပဲအမေရိကန်မှာလဲ Moderna Therapeutics ဇီဝနည်းပညာကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးကို Seattle မြို့ကန်တအုပ်ကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။